ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာတင်းလာနေညကအသေးခံဘုံဖောက်ခွဲမှုဖြစ်ပွားခဲ့တဲ့အတွက်လူ22ဦးသေဆုံးပြီး59ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အသေးခံဘုံခွဲသူဘယ်သူလဲဆိုတာကိုရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားသလိုဗြိတိန်နိုင်ငံမှာအကြမ်းဖက်ချင်းချောက်မှုအန္တရာယ်ကိုလည်းအမြင့်ဆုံးအဆင့်သတ်မှတ်ထားပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတဒိုနယ်ထရမ့်တို့ကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်ပောက်ကွဲမှုနောက်ပိုင်းလုံခြုံရေးအခြေအနေပောက်ကွဲမှုအနီးအနားမှာအလုပ်လုပ်ကြတဲ့မြန်မာတွေရဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးတင်ပြထားပါတယ်
တနင်္လာနေ့ညကမန်ချက်စတာအားကစားရုံမှာကျင်းပခဲ့တဲ့ American Pop အဆိုကျော် Ariana Grande ရဲ့ဂီတဖျော်ဖြေပွဲအပြီးအသေးခံဘုံဖောက်ခွဲခဲ့တဲ့အမျိုးသားဟာ Lebanese မိဘနှစ်ပါးကနေဗြိတိန်နိုင်ငံမှာမွေးဖွားခဲ့တဲ့အသက်22နှစ်အရွယ် Salman Abedi ဆိုသူဖြစ်တယ်လို့ရဲတွေကပြောပါတယ်တိုက်ခိုက်မှုကိုသူတူတူတယောက်တည်းလှုပ်ဆောင်ခဲ့တာလားဒါမှမဟုတ်အကြမ်းဖက်ကွန်ရဲ့အဖွဲ့နဲ့ပတ်သက်နေသလားဆိုတာကိုလည်းဗြိတိန်ရဲတွေကအရေးတကြီးစုံစမ်းနေစေပါဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း20ဦးသေဆုံးခဲ့ရပြီး59ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေကအခုလိုရှုံချခဲ့ပါတယ
်။ All acts of terrorism are cowardly attacks on innocent people.
အတင်းပဲဝါဒဆွဲရဲ့လုပ်ရက်တွေအားလုံးကအပြစ်မဲ့ပြည်သူတွေကိုတရေဘောကြောင့်တိုက်ခိုက်ခြင်းဖြစ်ပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုဟာဘဝမှာတတိယစရာကောင်းတဲ့ညလေးတစ်ညကိုပျပျော်ရွှင်ရွှင်နဲ့ဖြတ်သန်းကြတဲ့အပြစ်ကင်းပြီးအကာအကွယ်မဲ့နေကြတဲ့လူငယ်တွေနဲ့ကလေးတွေအပေါ်တမင်ရည်ရွယ်ပြတ်မှတ်ထားတဲ့ရွန်ရှာဆက်ဆုပ်ဖွဲ့ရာစိုးဝါတဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်
မန်ချက်စတာဘုံခွဲတိုက်ခိုက်မှုကြောင့်ဂျွန်လာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုရွှေ့ဆိုင်ထားဖို့ဝန်ကြီးချုပ်မင်းနဲ့အတိုက်ခံလေဘာပါတီခေါင်းဆောင်ဂျယ်ရိုမီကိုဘင်းတို့အုပ်စုလုံးသဘောတူခဲ့ပါတယ်။မန်ချက်စတာတိုက်ခိုက်မှုနဲ့ပတ်သက်ပြီးအရှိအလေပိုင်းကိုခီးသွွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းရှုံချခဲ့ပါတယ
်။ So many young, beautiful, innocent people living and enjoying their lives murdered.
ဒီနေ့ငင်းသားတွေနဲ့အတူကျွန်တော်တို့အပြည့်အဝသွေးစည်းခိုင်မာစွာရပ်တည်နေပါတယ်။ဘဝကိုပျော်ရှင်စွာဖြတ်သန်းနေကြတဲ့အပြစ်ကင်းမဲ့လူငယ်အများပြားဟာဘဝမှာလူဖြစ်ရှုံးတဲ့လူတွေရဲ့တပ်ဖြတ်တာခံခဲ့ရပါတယ်။ဒီလူတွေဟာကြောက်စရာကောင်းလာတဲ့လူတွေလို့ကျွန်တော်နာမည်မတက်ချင်ပါဘူး။ဒီလိုနာမည်တက်လိုက်ရင်သူတို့ကဒါကိုသဘောကျကြမှာပါ။ကျွန်တော်အခုအချိန်ကစပြီးသူတို့ကိုခေါ်ချင်တာကတော့ဘဝမှာလူဖြစ်ရှုံးတဲ့လူတွေဆိုတာပါပဲ
။တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်အင်္ဂါနေ့မှာတော့မန်ချက်စတာမြို့တော်ဝန် ND Burnham ဦးဆောင်ပြီးအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်တည်ဆုံးခဲ့ရသူတွေအတွက်ဆူတောင်းပွဲပြုလုပ်ခဲ့ပါတယ်။ဆူတောင်းပွဲကိုတွားရောက်ခဲ့တဲ့မန်ချက်စတာမှာနေထိုင်တဲ့ကိုရဲကသူ့ရဲ့အတွေ့အကြုံနဲ့မြို့ရဲ့အခြေအနေကိုအခုလိုပြောပါတယ
်။ Manchester Mia နဲ့ Manchester မှာရှိတဲ့အဲဒီ Victim ရဲ့ family တွေပြီးတော့အဲဒီမနေ့ကအဲဒီတည်ရတဲ့လူတွေရဲ့အပေါင်းအသင်းမိတ်ဆွေတင်ငယ်ချင်းတွေအားလုံးကသူ့လောက်ပြီးတော့သူဆူတောင်းပွဲလေးတစ်ခုညနေ6နာရီကနေ9နာရီအထိ Manchester Town Hall မှာလုပ်ပါတယ်အဲ့ဒီပွဲမှာလူအများကြီးတက်ကြပါတယ်သူတို့များသူတို့တည်ဆုံသွားတဲ့လူတွေနဲ့တန်ရဝမ်းလူတွေတက်လာပြီးဆူတောင်းပေးကြပါတယ်ဟောကျွန်တော်တင်ငယ်ချင်းလည်းသွားပါတယ်သွားပြီးတော့ကျွန်တော်တို့ပန်းစီသွားချပါတယ်ပြီးတော့အဲ့ဒီဖျောင်းတိုင်တွေပေါ့နော်သွားထုံးပြီးတော့ကျွန်တော်တို့လည်းကျွန်တော်တို့တက်နိုင်တဲ့ဘက်ကဆူတောင်းပေးပါတယ်အလုံးကတော့ဟိုစိတ်မကောင်းမှုဟလာအဲ့လိုမျိုးဆွံ့ရောက်ဝါဒီနဲ့အဲလုတ်တဲ့လူတွေပေါ်ဒေါသဖြစ်ကြတယ်ပေါ့အခုလောလောဆယ်အခြေအနေကတော့အလုံးကជីလန့်စာစာပုံစံမျိုးဖြစ်ပြီးတော့ဟိုသွားလာတာလည်းအရင်ဒုက္ခရောက်တယ်ကျွန်တော်နေတဲ့နေရာနဲ့အဲဒီ Manchester Arena နဲ့ကတော့ဟိုလမ်းလျှောက်မယ်ဆို10မိနစ်ကျော်လောက်ပဲဝေးတယ်အဲ့တော့ရဟန်းနေရာဒီရဲရဟန်းရောအဲ့ဒီရဟန်းနေရာတော့တောက်လျှောက်ပေါ့နော်မနေ့ည7နာရီလောက်ကနေညကကျွန်တော်3-4 နာရီကြာမှအိပ်ပျော်သွားတယ်အဲ့ဒီအချိန်ထိကမယမနာပဲနောက်ကျွန်တော်ပြန်နိုးလာတဲ့အချိန်အဲ့နေ့လည်း10နာရီလောက်ဖြစ်နေပြီပေါ့အဲ့ဒီအချိန်မှလည်းတော့ရဲရဟန်းနေအဲ့ပြန်နေတော့မဲအဲ့ဒါနေ့လည်း2နာရီ3နာရီလောက်အထိပေါ့နော်အခုလက်ရှိမန်ချက်စတာမြို့လေကောင်းအခြေအနေကတော့တကယ်ကိုအရင်က6ကက်ပြီးတော့လေမန်ချက်စတာမြို့ထဲအန်တီအနီတဝိုက်မှာတကယ်ကျွန်တော်မြို့လေကောင်း shopping center အနီတဝိုက်မှာလည်းအဲ့လိုမျိုးဘုံကလက်တွေဖြစ်လို့အကုန်လုံးပိတ်ထားရတယ်လန်ဒီအားလုံးကလည်းရဲကားတွေနဲ့ security အဖြစ်နဲ့အကုန်လုံးဘေးမှာပိတ်မသွားဘူးပိတ်ဆို့ထားတော့တစ်မျိုးလုံးက6တွေ့ပြီးတော့လုံးဝအဲဒီဟိုလူမရှိတဲ့တကယ်ဟိုမြို့ဟောင်းဤပုံစံတော့ဖြစ်သွားပါလေ
။ဂိရဖြော်ဖြေပွဲသွားကြည့်ခဲ့ကြတဲ့သူတွေဟာအသက်၈နှစ်ကနေ18နှစ်အကြားလူငယ်တွေဖြစ်ပြီးတည်ဆုံးသူအများစုဟာမိန်းကလေးငယ်တွေဖြစ်ကြပါတယ်။ဒါနဲ့ပတ်သက်လို့ကိုရဲကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့တော်တော်လေးစိတ်မကောင်းဘူးခင်ဗျာ။ကျွန်တော်တော်တော်လေးဝမ်းနေတယ်ဟိုပြီးတော့ဒီလိုတကယ် main clay တွေအများစုလာတယ် main clay တောင်အသက်ငယ်ဆုံးဆိုရင်9နှစ်10နှစ်ကနေ15နှစ်16နှစ်တကယ် teen age ဟို main clay တွေအများဆုံးလာတဲ့ပွဲကို target ထားပြီးလုပ်တယ်ဆိုတော့တော်တော်တော့ဟိုလူမဆန်ဘူးပေါ့နော်22နှစ်ယောက်မှာ ကျွန်တော်သိရတာ19ယောက်လောက်ကလူငယ်ကလေးတွေပါခင်ဗျာ
တနင်္လာနေ့ညပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်တနေ့အင်္ဂါနေ့မှာတော့မန်ချက်စတာတောင်ပိုင်းကဖယ်လိုဖီရက်ွက်ထဲကအိမ်တအိမ်ကိုရက်တဖွဲ့ကဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့ပါတယ်ရက်တဖွဲ့ရဲ့စီးနှင်းမှုအတွင်းမန်ချက်စတာမြို့အပြင်ဘက်တခြားနေရာတစ်ခုကိုဘုံခွဲမှုတစ်ခုနဲ့ဆက်နွယ်တဲ့အသက်23နှစ်အရွယ်အမျိုးသားတူကိုရဲတွေကဖမ်းဆီးခဲ့ပါတယ်ဒါပေမဲ့လည်းဒီအမျိုးသားဟာမန်ချက်စတာအားကစားရုံတေးဂီရဖျော်ဖြေပွဲဘုံခွဲတိုက်ခိုက်မှုနဲ့ဘလို့ပါဝင်ပတ်သက်တယ်လဲဆိုတဲ့အချက်လဲတော့ရက်တဖွဲ့ကပြောဆိုခြင်းမရှိပါဘူးတိုက်ခိုက်မှုဖြစ်ပွားပြီးနောက်တနေ့အင်္ဂါနေ့ညမှာတော့ဗီဒိုင်နိုင်ငံအတွင်းအကြမ်းဖက်ချင်းချမှုအနေရကိုအမြင့်ဆုံးအဆင့်အရေးပေါ်အခြေအနေသတ်မှတ်ထားပြီးလုံခြုံရေးကင်းလှတ်တဲ့နေရာမှာလဲရဲတွေကိုစစ်တပ်ကကူညီပေးထားပါတယ်ရှင်